မြန်မာနိုင်ငံမှာအခု2024ခုနှစ်ရေကြီးရေလျှံမှုတွေဖြစ်တာကမနှစ်2023လောက်မများပေမဲ့ရေကြီးနေတဲ့အချိန်ကာလကတလာနီးပါးကြာမြင့်လာတာကြောင့်စိုက်ပျိုးရေး၊မွေးမြူရေးတွေမှာဆုံးရှုံးမှုတွေဖြစ်ပြီးတော့နေရာအရေးပေါ်ရွှေ့ပြောင်းရတာတွေလည်းအများအပြားဖြစ်နေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်။
ဒီမနက်ကထပ်ပိုင်းမှာအခုနဲ့အတွင်းအချိန်စောပြီးမိုးများရေကြီးမှုတွေဖြစ်ခဲ့တာကြောင့်မိုးလေကာလရောတဲ့မိုးနဲ့မြန်မာနိုင်ငံအလယ်ပိုင်းမှာပေါင်းစည်းပြီးနေရာအနက်မှာရေကြီးမှုတွေစတင်ခဲ့တယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။တနိုင်ငံလုံးအတိုင်းအတာနဲ့ရေကြီးရေလျှံမှုကမနစ်ကလောက်ပမာဏမများပေမဲ့ဇူလိုင်လတစ်လလုံးနီးပါးရေမကျတာကြောင့်လေယာစိုက်ပျိုးရေးနဲ့ငါးမွေမြူရေးလုပ်ငန်းတွေမှာဆုံးရှုံးမှုတွေရှိနိုင်တယ်လို့တချို့ကတွက်ဆထားကြပါရယ်။ဇူလိုင်လအစောပိုင်းမှာချင်းရွှဲနဲ့ AR မြဖြားကစတဲ့ပထမရေကြီးကာလမပြီးသေးဘူးလို့မိုးလေဝသပညာရှင်တွေကပြောပါတယ်။မြန်မာပင်လယ်ဘက်မှာထူးခြားတဲ့မိုးလေဝသအခြေအနေကမရှိသေးပေမဲ့အိန္ဒိယနိုင်ငံမြောက်ပိုင်းအနောက်ဘင်္ဂလားဒေ့ရှ်ပြည်နယ်ဘက်မှာကုန်းတွင်းလေပြင်းနဲ့ရေဝန်ရှိနေသေးကြောင်းပြောပါတယ်။ဒီလေပြင်းနဲ့ရေဝန်ကရွေရှားနေတဲ့အတွက်အနောက်တောင်မုတ်တုံတွေကဆက်ပြီးအားကောင်းနေအောင်မယ်လို့မိုးလေဝသဆိုင်ရာလေလာ32တူဖြစ်တဲ့ဦးဝင်းနိုင်ကဗီဒီယိုကိုပြောပါတယ်
။သူဖြစ်တဲ့အတွက်လည်းဒီလေဝေးလေပြင်းကဒီအနောက်တောင်မုတ်တုံတွေဖြစ်ပြီးတော့အားကောင်းနေအားအလုံးကောင်းနေအဲဒီဖြစ်ပြီးတော့ဖြစ်နေ။နောက်မိုးရပြီးမိုးရွာလာလည်းဖြစ်နေတဲ့အတွက်မိုးကလည်းဖြစ်ပြီးတော့အများနေပုံပေါ့။အဲတော့ဒီ August 7ရက်ကျော်တဲ့အချိန်ပေါ့။အကျော်ပြီးမှပေါ့နော်ကျွန်တော်တို့ပင်ဒီတဲ့ကလည်း7ရက်9ရက်အထိရှိနေတယ်။ရှိနေတယ်ဆိုတော့အဲ့ဒီရက်ကျော်ပြီးမှဒါအောက်ပင်မှာဒီရက်ကြီးကြီးကပင်ကိုကောင်းကောင်းစီးသွားနိုင်တယ်။ကြီးကြတာမြန်လာနိုင်တယ်။အစမှရည်ကြီးတာလည်းအဲ့ဒီလောက်ရှားတော့မှပြီးမယ်လို့တော့မှန်နေတာမိုးဆက်ပြီးတော့မများရပေါ့
။ညတော်အဖြစ်မိုးနှောင်းကာလကုလပိုင်းရောက်မှအောက်ဖက်ဆင်းလာတဲ့မြေရည်နဲ့အောက်ပိုင်းကမိုးများချိန်နဲ့စုဆုံပြီးရေကြီးမှုတွေဖြစ်ခဲ့တာပါ။ဒီနေ့တော့အထက်ပိုင်းမှာမိုးကြီးရေလျှံတာတွေစောစောစီးစီးဖြစ်ခဲ့ပြီးတော့ဆင်းလာတဲ့ရေနဲ့မြန်မာနိုင်ငံအလယ်ပိုင်းကမိုးများရေလျှံချိန်နဲ့တိုက်ဆိုင်ပြီးမြေကြီးလာကြောင်းဦးဝင်းနိုင်ကပြောပါရယ်
။ကချင်ပြည်နယ်နဲ့တခါတိုင်းအထက်ပိုင်းမှာမိုးများတယ်မိုးများတဲ့အတွက်အရင်ကြီးကြီးတယ်ဒီကြည့်ပြီးတော့သုံးရည်ပတ်တည်ကိုတော်တော်လေးကြော်ရဲဟို2000လူတက်ကစံချိန်ကြီးအဖြစ်ရောက်တယ်။အဲ့ဒီပမာဏကတစ်ဖြည်းဖြည်းချင်းအောက်ကိုဆင်းလာတယ်။ဆင်းလာပြီးတော့အလေတိုင်းလောက်ရောက်တဲ့အချိန်မှာမိုးရီများလာတယ်။မိုးရီများလာပြီးတော့အခုစက်တိုင်းဆက်ပြီးတော့ပေါ့ဒီမှာဒီအောက်ပိုင်းကြီးဆက်ဖြစ်တဲ့ဟာကြီးဖြစ်လာတယ်။နောက်ပြီးတော့မှပကိုးမြေရဲ့အချက်ပိုင်းနောက်ပြီးတော့မှစစ်တောင်းမြေအချက်ပိုင်းဆိုလို့ရှိရင်ကျွန်တော်တို့ရွှေပြင်းမတော့ဒီလောင်လေးပင်ပဲပေါ့နော်။တောင်းလူလောက်ကနေစပြီးတော့မိုးများလာတယ်။များလာပြီးတော့အပြင်ကိုတန်ရည်မြစ်ဆက်မှာလည်းမိုးများလာတယ်။ပြင်းပြင်းနဲ့ဝန်ပြင်းနဲ့ဒီနေရာမျိုးမှာပါမိုးကြီးရေကြီးရဲ့အခြေအနေကဆက်ပြီးတော့ဖြစ်လာတယ
်။မြန်မာနိုင်ငံအလယ်ပိုင်းကရေကန်ရှိနေပြီးတော့အထက်မြစ်ကြီးနားဘက်မှာမိုးများတယ်ဆိုရင်ဩဂတ်လကုန်လောက်မှာဒုတိယရေကြီးကာလဖြစ်လာနိုင်တယ်လို့သူကပြောပါတယ်။ဇူလိုင်လတစ်လလုံးမြန်မာနိုင်ငံတစ်နိုင်ငံလုံးမိုးကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တာကြောင့်တိုင်းနယ်ပြည်နယ်10ခုမှာလူဦးရေ2000နီးပါးနေရာရွှေ့ပြောင်းမှုတွေလုပ်ခဲ့ရတယ်လို့ပြည်တွင်းသတင်းတွေကရေးသားကြပါတယ်။2023-24ခုနှစ်ကာလမှာရေကြီးတဲ့အချိန်ပေါင်း144ချိန်ရှိခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။ဒေသကြီးမြေကြီးကလက်ရှိမှာစိုးရိမ်ရေမတ်ထက်9ပေကျော်ရောက်ရှိနေတာကြောင့်အင်ဂျင်800ကျော်ကိုအရေးပေါ်ရွှေ့ပြောင်းထားတယ်လို့လည်းထုတ်ပြန်ထားပါတယ်။စစ်တောင်းမြေကြီးကစိုးရိမ်ရေမတ်ထက်5ပေ၊ရွှေကျင်မြေကြီးကစိုးရိမ်ရေမတ်ထက်2ပေပုဂိုးမြေကြီးက2ပေ၊တန်လွင်မြေကြီးက4ပေ၊အီယာဝတီတိုင်းငုံမြေကြီးက2ပေဒီလိုစိုးရိမ်ရေမတ်အထက်ကိုအသီးသီးကျော်လွန်နေကြတာဖြစ်ပါတယ်ခင်ဗျာ။